Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ဗျာတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်စက်တင်ဘာလ19ရက်စနေနေ့ညနေခင်း6နာရီခွဲနဲ့9နာရီစီစဉ်တွေကိုလိုင်းတိုမီတာ19.25ရုပ်ကနေတရထုတ်လွှင့်နေပါပြီရှင်ကျွန်မနန်းလာဝါဒီကနေ့စီစဉ်မှုဖြစ်တာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါကျွန်တော်ရန်နိုင်မှာသတင်းတွေကိုမအေးတနာချော်နဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်နိုင်ငံတော်တိုင်းမင်္ဂပုဂ္ဂိုလ်တော်ဆန်းစုကြည်ဟာနယူးယောက်မြို့ကိုရောက်ရှိနေပြီးတော့အဲဒီကမြန်မာအတိုင်းဝိုင်းနဲ့မကြခင်ချိန်ပိုင်းအတွင်းမှာတွေ့ဆုံသွားဖို့ရှိပါတယ်။ဆီးရီးယားပြည်ရဲ့စာချုပ်ကိုထပ်တိုးသွားဖို့ဆန္ဒရှိတယ်လို့အမေရိကန်နဲ့ရုရှားဆိုရတာဝန်ရှိသူတွေကပြောလိုက်ပါတယ်။ဥရောပသမ္မဂကနေခွဲထွက်ဖို့ဗြိတိန်ကမဲခွဲဆုံးဖြတ်ပြီးတဲ့နောက်အဖွဲ့ကိုအားတက်လောင်းရင်းလုပ်ငန်းစဉ်အသစ်တစ်ရက်ချမှတ်သွားမယ်လို့ EU ခေါင်းဆောင်တွေကအခိုင်အမာပြောလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ
။ကောင်းပါပြီရှင်။27ရာစုပင်လုံညလခံအပြီးရှေ့ဆက်လုံးမဲ့ငင်းချမ်းရေးလုံငါစင်နဲ့ပတ်သက်လို့ကြားရဖို့ရှိတာကတော့
ကျွန်တော်လက်မှတ်ထိုးထားတဲ့လက်နက်ကင်အဖွဲ့ရှစ်ဖွဲ့ရဲ့ကျွန်တော်နိုင်ငံရေးပါတီတွေရဲ့ပေါ့နော်ဒါတွေကအခုဆွေးနွေးကြတာလေအဲ့တော့ဒီထဲမှာဒီလက်မှတ်ထိုးထားတဲ့အဖွဲ့တွေလည်းပဲသူတို့လည်းပါဝင်နေအောင်ဆက်ပြီးတော့ဆွေးနွေးနေတာပေါ့ဗျာ
27ရာစုပင်လုံညလခံဖြစ်မြောက်ရေးဗဟိုကော်မတီ2ဥက္ကဋ္ဌဦးသူဝေပါရှင်အပြည့်အစုံကိုနောက်ပိုင်းမှာကြားဖို့ရှိပါတယ်ကြအပြင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ရဲ့ခီးစဉ်ဟာအောင်မြင်တဲ့ခီးစဉ်တစ်ခုလို့တုံ့သက်ပြောဆိုကြတဲ့တဲ့အမေရိကန်ကမြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့အရေးယူတက္ခပိတ်ဆို့မှုတွေရုပ်သိမ်းပေးဖို့လုပ်နေတာဟာအချိန်ဆလုံးသေးတယ်လို့ Global Witness ကဗာကြောင်ယူဆရတယ်လဲဆိုတဲ့တဲ့တွေကိုကြားဖို့ရှိပါတယ်ဒီလိုတဲ့တွင်ဆောင်းမတွေမတိုင်ခင်ခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်တဲ့တွင်တွေကိုကိုရန်နိုင်နဲ့မအေးတနာကျော်တို့ကပြောပြပေးကြပါအောင်ရှင
်အမေရိကန်နဲ့ရုရှားဆိုရတောင်းဝန်ရှိသူတွေကတက်တန်းတပတ်တာရှိသေးတဲ့ဆီးရီးယားပြည်ရဲ့စာချုပ်ကိုထပ်တိုးသွားဖို့ဆန္ဒရှိနေပြီးဆီးရီးယားနိုင်ငံတော်ကူညီတွေပေးဖို့ကိစ္စကိုတော့မစတင်ရသေးဘူးလို့တောက်ကြနေကအတည်ပြုပြောကြားလိုက်ပါတယ်။ဒါပေမဲ့စစ်တမ်းတင်နေတဲ့ဆီးရီးယားနိုင်ငံရဲ့အခြေအနေနဲ့ပတ်သက်ပြီးတခြားသဘောတူညီထားတာတော့မရှိသေးပါဘူး။အလယ်ပိုမြို့အတွက်အသေးအံလိုအပ်နေတဲ့အရေးပေါ်အကူအညီတွေကိုတဲဆောင်လာတဲ့ထရက်ကအစင်40ဟာတူရကီနယ်စပ်ကအောက်ခွန်အထူးစစ်ဆေးဂိတ်မှာရပ်နေရပြီးအဲ့ဒီထရက်ကားတွေကိုရှေ့ဆက်သွားခွင့်မပေးဘဲတားထားတာနဲ့ပတ်သက်ပြီးတော့အမေရိကန်ကဆီးရီးယားဆိုရကိုပြစ်တင်လိုက်ပါတယ်။အဲ့ဒီထရက်ကားတွေကိုဆီးရီးယားနိုင်ငံတဲကိုပေးဝင်သင့်ပြီးအကူအညီတွေကိုလည်းဂျနီဗာမှာသဘောတူထားတဲ့အစီအစဉ်တိုင်းဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေပေးသွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဘီကပြောပါတယ်အခုလိုကူညီပေးရေးရင်နှန်းကိုတားဆီးထားတာဟာဆီးရီးယားအစိုးရကလုပ်တာဖြစ်တယ်လို့လည်းသူကပြောပါတယ်အခြေအနေကဆီးရီးယားနိုင်ငံတဲကိုရင်နှန်းတွေဖြတ်သွားဖို့အတွက်စိတ်ချရတဲ့အခြေအနေမဟုတ်ဘူးလို့ကုလသမဂ္ဂအရာရှိတွေကတော့ပြောပါတယ်ခင်ဗျာ
ရုရှားအစိုးရဝင်ရောက်နေရယူထားတဲ့ယူကရိန်းနိုင်ငံခရိုင်းမီးယားဒေသမှာတနင်္ဂနွေနေ့ကျင်းပမဲ့ရုရှားလွှတ်တော်ရွေးကောက်ပွဲရလဒ်ကိုအတိအမှတ်ပြုမှာမဟုတ်ဘူးလို့အမေရိကန်ပြည်ထောင်စုကပြောပါရယ်အမေရိကန်နိုင်ငံသားဝင်ကြီးဌာနပြောရေးဆိုခွင့်ရှိသူဂျွန်ကာဘီကြေညာချက်မှာပြောသွားတာကခရိုင်းမီးယားဒေသနဲ့ပတ်သက်ပြီးတော့အမေရိကန်ရဲ့ရည်တည်မှုကရှင်းပါတယ်ဒီဒေသဟာယူကရိန်းနိုင်ငံရဲ့တစ်စိတ်တစ်ဒေသပဲဖြစ်ပါတယ်ရုရှားကခရိုင်းမီးယားဒေသကိုထိန်းချုပ်ထားသမျှကာလပတ်လုံးဒီကိစ္စနဲ့ပတ်သက်လို့ရုရှားပေါ်မှာတန်ခတ်ပိတ်ဆို့မှုတွေဆက်ပြီးတော့ထားရှိအောင်ပါပဲလို့မစ္စတာကာဘီကပြောသွားခဲ့ပါတယ်။ခရိုင်းမီးယားဒေသမှာတိုင်းဒေသလူမျိုးစုတွေရဲ့အခြေအနေလူတွေအပြောင်းအလဲရှိတဲ့သတင်းတွေလူအခွင့်အရေးချုပ်ဖောက်မှုတွေကြဲကြဲပြင်းပြင်းဖြစ်နေတာအပါအဝင်အဲ့ဒီဒေသကလူသားဘေးဒုက္ခဆိုင်ရာအကျပ်တဲနဲ့ပတ်သက်ပြီးတော့လည်းအမေရိကန်ပြည်ထောင်စုကအထူးစိုးရိမ်နေစေဖြစ်ကြောင်းမစ္စတာကာဘီကပြောပါတယ်။ယူကရိန်းနိုင်ငံသားရဲ့ဝန်ကြီးပါဗလိုကလင်ကင်ကတော့ဒီရွေးကောက်ပွဲဟာလုံးဝတရားမဝင်ဘူးလို့ပြောသွားပြီးတော့ခရီးမီးယားဒေသမှာရုရှားစစ်တပ်တွေအများကြီးဝင်ရောက်နေရာယူထားတာနဲ့ပတ်သက်ပြီးတော့လည်းစိုးရိမ်မိတယ်လို့ပြောပါတယ်။ကုလသမဂ္ဂအထွေထွေညီလာခံမှာအဖွဲ့ဝင်အားလုံးနှီးပါးကတညီတညွတ်ထဲတရားမဝင်ဘူးလို့ပြောထားခဲ့တဲ့ဒေသဆိုင်ရာလူမှုဆန္ဒခံယူပွဲတရက်ကျင်းပပြီးတော့2014ခုနှစ်မတ်လမှာခရီးမီးယားဒေသရုရှားနိုင်ငံလက်အောက်ထက်ကိုရောက်သွားခဲ့တာဖြစ်ပါတယ်။ဒီလူမှုဆန္ဒခံယူပွဲမကျင်းပမီကရုရှားတပ်ဖွဲ့တွေကိုခရိုင်းမီးယားကျွန်းဆွယ်တွေကိုဆစ်လွတ်ထားတဲ့အကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကဝန်ခံခဲ့ပေမဲ့လို့2014ဧပြီလမှာစတင်ပြီးတော့လူ1000နီးပါးအသက်ဆုံးရှုံးခဲ့ရတဲ့ဒီယူကရိန်းအရှေ့ခြမ်းခရိုင်းမီးယားဒေသပုံကံမှုကိုတော့ရုရှားအစိုးရကထောက်ခံမှုပေးခဲ့တယ်ဆိုတာမဟုတ်ကြောင်းမစ္စတာပူတင်ကထပ်တလဲလဲညင်းဆိုထားခဲ့ပါတယ်ရှင်
Republican သမ္မတလောင်းဒေါ်နယ်ထရမ့်ကတကယ်လို့သူသားသမ္မတအဖြစ်အရွေးခံပြီးကျူဘာနိုင်ငံအနေနဲ့တချို့တသက်မမတ်တောင်းဆိုချက်တွေကိုမပြည့်မီဘူးဆိုရင်သူ့အဆိုအရအမေရိကန်နဲ့ကျူဘာနိုင်ငံဆက်ဆံရေးပုံမှန်ဖြစ်အောင်သမ္မတဥဘာမာကအလျှော့ပေးခဲ့တာတွေအားလုံးကိုပြောင်းပြန်ပြန်ပြောင်းပြင်မယ်လို့ပြောလိုက်ပါတယ်။ အဲ့ဒီတောင်းဆိုချက်တွေထဲမှာကျူဘာပြည်သူတွေအတွက်ဘာသာရေးနဲ့နိုင်ငံရေးလွတ်လပ်ခွင့်အပြင်နိုင်ငံရေးအကျဉ်းသားအားလုံးလွတ်ပေးဖို့ပါဝင်တယ်လို့လည်းမိုင်ယာမီမြို့မှာတောက်ကြနေကပြောခဲ့တာပါ။မိုင်ယာမီမြို့ဟာကျူဘာနယ်ပေါ်အများပြားနေထိုင်နေကြတဲ့မြို့လည်းဖြစ်ပါတယ်ကျွန်တော်တို့အနေနဲ့ community ရဲ့ဖိနှိပ်မှုကိုတိုက်ပွဲဝင်နေတဲ့ကျူဘာပြည်သူတွေနဲ့အတူရပ်တည်သွားမှာပါကျွန်တော်တို့ကမန်နေဘတ်မှာရပ်တည်နေတာပါကျူဘာနိုင်ငံနဲ့ပတ်သက်ပြီးသမရရဲ့တဖက်သက်သဘောတူညီချက်ဟာ Castro အစိုးရကိုပဲအကျိုးရှိစေတာဖြစ်ပါတယ်လို့ Donald Trump ကပြောခဲ့တာဖြစ်ပါတယ်အရင်တုန်းကတော့ Mr. Trump ကသူ့အနေနဲ့ကျူဘာနိုင်ငံနဲ့အခုလိုပုံမှန်ဆက်ဆံရေးဖြစ်လာတာကိုထောက်ခံကြောင်းဒါမဲ့လည်းအခုထပ်ပိုကောင်းတဲ့သဘောတူညီမှုကိုပို့ပြီးတော့လိုလားတယ်လို့ပြောခဲ့ပါတယ်ခင်ဗျာ
ဥရောပသမဂ္ဂ EU တွေကနေပြီးတော့ trap ဖို့ Britain ကမဲခွဲဆုံးဖြတ်ပြီးတဲ့နောက်မှာအဖွဲ့ကိုအာသစ်လောင်းရင်လုပ်ငန်းစဉ်သစ်တရချမှတ်သွားမယ်လို့ EU ခေါင်းဆောင်တွေကအခိုင်အမာပြောထားပါတယ်။ဥရောပသမဂ္ဂအတွင်းမှာယုံကြည်မှုတွေပို့ပြီးခိုင်မာလာစေဖို့ရည်မှန်းပြီးတော့ရှင်းလင်းတဲ့နည်းပြဟာနဲ့လက်တွေ့ကြတဲ့ခြေလှမ်းတွေကိုနောက်6လကြာမှထပ်ပြီးတော့စီဝေးကြတဲ့အခါဆုံးဖြတ်ချက်ချနိုင်မှုခေါင်းဆောင်28ဦးကကြိုးပမ်းနေကြတာပါ။2019ခုနှစ်အစောပိုင်းမှာကျင်းပမဲ့ဒီထိပ်သီးညီလာခံဟာဥရောပသမဂ္ဂသဘောတူစာချုပ်တွေရဲ့260မြောက်နှစ်ပတ်လည်လည်ဖြစ်ပါတယ်။ဂျာမန်ဝန်ကြီးချုပ်အန်ဂလာမာကယ်ကဥရောပသမဂ္ဂရဲ့လက်ရှိအခြေအနေဟာအမတန်အရေးကြီးနေတယ်လို့ဆလိုဗက်မျိုးရောဘရတစ်စလာဗာမှာကျင်းပတဲ့တောက်ကြနေအစည်းအဝေးပေါ်မှာပြောကြားသွားခဲ့ပါတယ်။ဥရောပသမဂ္ဂခေါင်းဆောင်တွေက Brexit နောက်ပိုင်းဗျူဟာတွေကိုနောက်မတ်လမှာချမှတ်သွားမှာဖြစ်ပေမဲ့လေ Britain ကဥရောပသမဂ္ဂကနေပြီးတော့တကယ်အပြီးထွက်လို့ဘယ်ချိန်မှပြီးမယ်ဆိုတာတေချာမပြောနိုင်သေးပါဘူး။ဒီညီလာခံကိုမတည့်ရောက်ခဲ့တဲ့ Britain ဝန်ကြီးချုပ် Theresa May ကဒီလိုမျိုး Britain အပြီးအပိုင်းထွက်ရေးဖြစ်စဉ်ကိုနောက်နှစ်လောက်မှစမယ်လို့မှန်းထားပါတယ်ရှင်။
Your American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပြည်ဝကနေစနေနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်အားနယူးယောက်မြို့ကိုရောက်ရှိနေပြီးတော့အဲ့ဒီမှာရှိတဲ့မြန်မာအတိုင်းဝိုင်းနဲ့ဒီကနေ့တွေ့ဆုံသွားဖို့ရှိပါတယ်။အဲ့ဒီနောက်တော့ဒေါန်ဆန်းစုကြည်အားဘော့စတန်မြို့ကိုဆက်လက်ခီးထွက်ခွာမှာပါ။ဘော့စတန်မြို့မှာတော့ကမ္ဘာထိပ်တန်းတက္ကသိုလ်ကြီးတစ်ခုဖြစ်တဲ့ Harvard တက္ကသိုလ် Harvard Foundation ကချီးမြှင့်မဲ့2016ခုနှစ်လူသားချင်းစာနာမှုဆိုင်ရာဆုHarvard Humanitarian of the Year ဆုကိုလက်ခံရယူမှာဖြစ်ပါတယ်။ဒေါန်ဆန်းစုကြည်ဟာစက်တင်ဘာ19ရက်နေ့ကျရင်တော့ညယောက်မြို့ကုလသမဂ္ဂဌာနချုပ်မှကျင်းပမယ်ဒုက္ခသည်နဲ့ရွှေပြောင်းချီချနေထိုင်သူများဆိုင်ရာကုလသမဂ္ဂဆွေးနွေးပွဲကိုတက်ရောက်မှာဖြစ်ပြီးတော့စက်တင်ဘာ21ရက်နေ့မှာတော့ကုလသမဂ္ဂအထွေထွေညီလာခံမှာမိန့်ခွန်းပြောကြားမှာဖြစ်ပါတယ်။ဒေါန်ဆန်းစုကြည်ဟာအမေရိကန်နိုင်ငံရဲ့မြို့တော် Washington DC ကိုစက်ဒီမှာ73ရက်နေ့ကစတင်ရောက်ရှိလာခဲ့တာဖြစ်ပြီးတော့သူရဲ့ဝါရှင်တန်ခီးစဉ်အတွင်းမှာတော့သမ္မတအိုဘားမား၊သမ္မတဂျိုးဘိုင်ဒန်၊နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီအပါအဝင်အမေရိကန်လွှတ်တော်ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်။အဲဒီတွေ့ဆုံခဲ့စဉ်အတွင်းမြန်မာနိုင်ငံပေါ်အမေရိကန်ကချမှတ်ထားတဲ့စီးပွားရေးတန်ခါပိတ်ဆို့မှုရုံသိမ်းရေးကိစ္စအပါအဝင်အမေရိကန်ကုမ္ပဏီတွေမြန်မာနိုင်ငံအတွင်းမှာတာဝန်သိတဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုတွေလှုပ်ဖို့ဖိတ်ခေါ်ခဲ့သလိုမြန်မာဒီမိုကရေစီရဲ့အပြောင်းအလဲကိုအမေရိကန်ပြည်ထောင်စုအနေနဲ့ဆက်လက်အကူအညီပေးဖို့ကိုလည်းပြောကြားခဲ့ပါတယ်။ဒေါန်ဆန်းစုကြည်နဲ့ညောင်မှာရှိတဲ့မြန်မာတိုင်းဝိုင်းတွေ့ဆုံမှုကိုကျွန်တော်တို့ရဲ့ညာပိုင်းရေဒီယိုအတန်လွင့်အစီအစဉ်မှာအပြည့်စုံထုတ်လွှင့်ပေးသွားဖို့ရှိသလို VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ
ကမ္ဘောဒီးယားနိုင်ငံမှာနှစ်ဆင်စက်တင်ဘာလမှာကျင်းပနေကြဖြစ်တဲ့တဆေကြီးကရော့ဝဲကိုဒီကနေ့စနေနေ့မှာစတင်ကျင်းပလိုက်ပါတယ်ဒီပွဲတော်ဟာကွယ်လွန်သူမိသားစုဝင်တွေနဲ့မိတ်ဆွေအပေါင်းအသင်းတွေအတွက်ရည်စူးပြီးတော့အစားအသောက်လှူဒန်းဝတ်ပြုစုတောင်းတဲ့ပွဲဖြစ်ပြီးတော့ခမာပြက်ကတိန်အရဆယ်လားမြောက်လားရဲ့ပထမဆုံးရက်မှာကျင်းပတာဖြစ်ပြီးတော့15ရက်ကြာကျင်းပမှာပါနေမထွက်ခင်အစားအသောက်တွေကိုပူဇော်ဖို့ဖနော်မဲမျိုးတော်ကချက်အန်ဂရလာဆော်ဝါဖျားကြောင်းကိုလူတွေရောက်ရှိနေပါတယ်တေဆုံးသူတို့ကမကြွမလွတ်ဖြစ်နေကြလို့သူတို့ကနေထွက်လာရင်သူတို့ကိုကြွေးတဲ့အစားအသောက်တွေကိုစားတောက်လို့မရဘူးလို့အဲ့ဒီမှာအယူရှိကြတာဖြစ်ပါတယ်။ကိမုတ်တို့အဖျော်တို့ကိုမြေပြင်ကိုပစ်ကြွေးဒါမှမဟုတ်ဖျားရင်ပြင်ကအကြောင်းဆောင်လေးတွေမှာတွားထားပေးပါတယ်။နေထွက်လာရင်တော့ Wet Lankan ဖျားကိုတွားပြီးတော့ဖုန်ကြီးတွေကိုစွန့်တဲ့ဝတ္ထုကတ်လို့ပြီးတော့အမျှအတန်းဝေပါတယ်။ဒီပွဲတော်ကိုနိုင်ငံတွင်လူများပြားပါဝင်ပြီးတော့ဆင်နွှဲကြပါရစေ။
ဒီကနေ့စနေနေ့မှာကြာရောက်တဲ့အမေရိကန်အခြေခံဥပဒေနဲ့နိုင်ငံသားနေအထိမ်းအမှတ်အဖြစ်ထောင်ပေါင်းများစွာသောလူတွေအမေရိကန်နိုင်ငံသားဖြစ်လာကြတော့မှာပါစက်တင်ဘာ16ရက်နေ့ကနေ23ရက်တွင်ကျန်းသက်စွာကျိန်ဆိုခဲ့တဲ့အခမ်းအနားပေါင်း140မှာတနိုင်ငံလုံးကလူပေါင်း 38,000 ကျော်အမေရိကန်နိုင်ငံသားအဖြစ်ခန့်ယူမယ်လို့အမေရိကန်လူဝင်မှုကြီးကြပ်ရေးဌာနကပြောပါတယ်ဒါဟာ2016ခုနှစ်အတွင်းအများဆုံးအရေးအတွက်ပါဒီလိုပုံမှန်ထက်များတဲ့ကျန်းသက်စွာကျိန်ဆိုတဲ့အခမ်းအနားတွေကိုတောက်ကြနေကစတင်ခဲ့တာပါအမေရိကန်နိုင်ငံအမျိုးသားဥယျာဉ်စနစ်ရဲ့နှစ်တရာပြည့်နဲ့လည်းတိုက်ဆိုင်နေတဲ့အတွက်ဒီအခမ်းအနားအများပြားကိုပန်းညံနေတဲ့မှာကျင်းပကြပါတယ်နယူးယောက်မြို့ကအဲလစ်ဂျွန်ဝါရှင်တန်ဒီစီမြို့ကလင်ကွန်နဲ့ဂျက်ဖဆန်ထိမ့်မှတ်နေရာတွေမှာတော့တောက်ကြနေကအမေရိကန်နိုင်ငံသားဖြစ်လာသူရာပေါင်းများစွာကျန်းသက်စွာကျိန်ဆိုခဲ့ကြပါတယ်အခမ်းအနားတွေအဆုံးသတ်မှာတရားဝင်နိုင်ငံသားဖြစ်ရင်နောက်ဆုံးအစ်အစ်အနေနဲ့အမေရိကန်ပြည်ထောင်စုပေါ်သစ္စာစောင့်တည်ပါမယ်အကြောင်းကတိသစ္စာပြည့်ပွဲကိုလည်းဖက်ဒရယ်တရားသူကြီးတွေဦးဆောင်ပြီးပြုလုပ်ပေးနေပါတယ်အမေရိကန်နိုင်ငံသားဖြစ်လို့သူတွေဟာဥပဒေနဲ့အညီလှုပ်ဆောင်မှာဒီမှာလှုပ်ထုံးလုပ်နည်းတွေကိုအချိန်ကြာကြီးစောင့်ဆိုင်းလှုပ်ဆောင်ကြပြီးတော့နောက်ဆုံးရလကတေချာလာတာတော့မဟုတ်ပါဘူးနိုင်ငံသားဖြစ်ဖို့ရှောက်ထားသူတွေအနေနဲ့အမေရိကန်သမိုင်းကြောင်းအမေရိကန်အစိုးရနဲ့အခြေခံဥပဒေတွေအကြောင်းအခြေခံဘူးသူဒ်ရှိပါတယ်ဆိုတာပြသဖို့မေးခွန်းတရားပါတဲ့အမေးဖြေတွေကိုကြက်မှတ်ထားမှာဖြစ်ပါတယ်ခင်ဗျာ
အခုတစ်ပတ်အင်္ဂလန်ပရီးမီးယားလိဘောလုံးပွဲတွေမှာတော့ Liverpool က Chelsea ကိုနိုင်သွားပါတယ်။မနေ့တောက်ကြနေက Chelsea အသင်းရဲ့ Stamford Bridge ကွင်းမှာကစားတာမှာ Liverpool က Chelsea ကို 2-0 နဲ့နိုင်သွားပါတယ်။ Liverpool အတွက်ပထမဂိုးကိုတော့ Lovren က16မိနစ်မှာသွင်းယူခဲ့ပြီးတော့ဒုတိယဂိုးကိုတော့ Jordan Henderson က36မိနစ်မှာ area အပြင်ဘက်ကနေပြီးတော့ကန့်သွင်းသွားခဲ့ပါတယ်ရှင်။ Direct from Washington The
Voice of Americaစနေနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုကိုရနိုင်နဲ့မအေးတန်နာကျော်တို့ကပြောပြပေးတော့တာပါရှင်ခုတော့သတင်းဆောင်မတွေကိုဆက်တိုက်ထုတ်လွှင့်ပေးပါမယ်27ရာစုပင်လုံညလခံအပြီးပြန်လည်တွေ့ဆုံကြတဲ့အစည်းအဝေးမှာရှစ်ဆက်ဖော်ဆောင်မဲ့ငင်းချင်ရေးလုပ်ငန်းစဉ်တွေနဲ့ဆွေးနွေးပွဲတွေမှာအပြစ်ရလက်မှတ်မထိုးရထားတဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့တွေပါပါဝင်လာနိုင်ရေးအဓိကတိုက်တွန်းဆွေးနွေးခဲ့ကြတယ်လို့အပြစ်ရတိုင်းရင်းသားလက်နက်ကင်အဖွဲ့ခေါင်းဆောင်နဲ့နိုင်ငံရေးပါတီကိုယ်စားလှယ်ကပြောဆိုပါတယ်အစိုးရလွတ်တော်တက်မတော်နဲ့အပြစ်ရတိုင်းရင်းသားလက်နက်ကိုင်တွေနိုင်ငံရေးပါတီကိုယ်စားလှယ်ပါဝင်တဲ့အစည်းအဝေးမှာအဓိကဆွေးနွေးခဲ့ကြတာပါမဆူမုံကအသေးစိတ်ပြောပြပါမယ်ရှင
်ဟုတ်ပါတယ် NND အစိုးရတည်လက်ထက်ပထမဦးဆုံးချိန်ကျင်းပတဲ့27ရာစုပင်လုံညီလာခံမှာတော့အပြစ်ရလက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရောအပြစ်ရလက်မှတ်မထိုးထားရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရောအစိုးရလွတ်တော်နဲ့နိုင်ငံရေးပါတီကိုယ်စားလှယ်တွေပါတက်ရောက်ခဲ့ကြတာပါနောက်6လကြာမှာတော့ဒုတိယအကြိမ်27ရာစုပင်လုံညီလာခံကျင်းပဖို့ရှိပြီးမကျင်းပခင်အချိန်အတွင်းမှာတော့တိုင်းနယ်ပြည်နယ်အသီးသီးမှာငြိမ်းချမ်းရေးဆွေးနွေးပွဲတွေနဲ့အမျိုးသားအဆင့်ဆွေးနွေးပွဲတွေကျင်းပမှာဖြစ်ပါတယ်ဒီလိုမျိုးရှစ်ဆက်ကျင်းပမဲ့ဆွေးနွေးပွဲတွေမှာဆွေးနွေးနိုင်မှုနိုင်ငံရေးမူပေါင်းတွေချမှတ်နိုင်ရေး27ပင်လုံညီလာခံအပြီးအစိုးရလွှတ်တော်တက်မတော်နဲ့အပြစ်ရလက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေနိုင်ငံရေးပါတီကကိုယ်စားလှယ်တွေဟာ27ရာစုပင်လုံညီလာခံအပြီးပထမဦးဆုံးအကြိမ်ပြန်လည်တွေ့ဆုံခဲ့ကြတာပါအဓိကဆွေးနွေးခဲ့တဲ့အကြောင်းအရာတွေနဲ့ပတ်သက်လို့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC မှလည်းဒုဥက္ကဋ္ဌအဖြစ်တာဝန်ယူထားပြီး27ရာစုပင်လုံညီလာခံဖြစ်မြောက်ရေးဗဟိုကော်မတီရဲ့ဒုဥက္ကဋ္ဌလည်းဖြစ်တဲ့ဦးသူဝေကပြောပါတယ
်ဒီနေ့မနေ့ကလည်းအစည်းအဝေးလုပ်တယ်လीเนาะအဲ့ဒီအစည်းအဝေးကတော့ဗာလဲလို့ဆိုလို့ရှိရင်ကျွန်တော်တို့လာမဲ့ဒုတိယငြိမ်းချမ်းရေးညီလာခံဒုတိယပင်လုံကိုကျင်းပဖို့ကိစ္စနဲ့ပတ်သက်တာရယ်ဒီအဲ့ဒီညီလာခံမကျင်းပမီမျိုးသားအဆင့်နိုင်ငံရေးတွေဆွေးနွေးပွဲတွေလုပ်ဖို့လေအဲ့ဒါကတော့တိုင်းနယ်ပြည်နယ်တွေမှာလုပ်ရမယ်အဲ့ဒီကိစ္စတစ်ခုကိုမူပေါင်းနဲ့ရွေးဆဲတာပေါ့အစည်းအဝေးကိုထပ်ပြီးတော့ခေါ်မယ်လीအဲ့ဒါကတော့ရှင်းလက်ကားလုံးမှာဖြစ်မှာပေါ့နော်အဲ့ဒီထပ်ခေါ်ပြီးတော့မှကျွန်တော်တို့အသေးစိတ်ကိုတခါပြန်ပြီးတော့အဲ့ဒီအမျိုးသားအဆင့်ညီလာခံတွေကိုတခါတည်းဆက်ပြီးတော့ကျင်းပဖို့လုပ်မှာပေါ့နော
်ရှစ်ဆက်ဖော်ဆောင်မဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ဆွေးနွေးပွဲတွေမှာအပြစ်ရလက်မှတ်မထိုးထားရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပါပါဝင်လာမယ်ဆိုရင်ပို့ပြီးတော့မှဆွေးနွေးမှုတွေဟာခိုင်မာအားကောင်းလာမှာဖြစ်တယ်လို့ဦးသူဝေကပြောပါတယ
်ပထမအစည်းအဝေးကြီးတော့ပြီးသွားပြီပေါ့နော်ပထမအစည်းအဝေးတုန်းကတော့ကျွန်တော်တို့ကိုယ်ရဲ့ဆန္ဒသဘောထားတွေကိုအားလုံးထုတ်ပြီးတော့ပြောကြတာပေါ့အဖွဲ့အစည်းတီးတီးကပြောကြတဲ့ဟာတွေပဲအဲဆွေးနွေးချက်တွေမရှိဘူးလေနော်ဆွေးနွေးချက်တွေမရှိခဲ့ဘူးအခုလာမဲ့ဒုတိယအစည်းအဝေးကြတော့အပြာလာဆွေးနွေးချက်တွေရှိမယ်ဆွေးနွေးချက်တွေရှိမယ်ပေါ့နော်ဆိုတော့အဲ့ဒါတိုးတက်မှုကိုဖြစ်စီမှာပေါ့ဗျာတကူကတော့နောက်တကူကတော့ဖြစ်ရင်ဟိုအစိုးရအဖွဲ့ရဲ့နောက်ပြီးကျွန်တော်တို့လက်မှတ်ထိုးထားတဲ့လက်နက်ကိုင်အဖွဲ့ရှစ်ဖွဲ့ရဲ့ကျွန်တော်တို့နိုင်ငံရေးပါတီတွေရဲ့ပေါ့နော်ဒါတွေကအခုဆွေးနွေးချက်တာလူအဲ့တော့ဒီကြားကာလမှာတော့ဖြစ်ရင်လက်မှတ်ထိုးထားရတဲ့အဖွဲ့တွေလည်းပဲသူတို့လည်းပါဝင်နေအောင်ဆက်ပြီးတော့ဆွေးနွေးနေတာပေါ့ဗျာနော်သူတို့ပါလာမယ်ဆိုလို့ရှိရင်တော့ကျွန်တော်ဒီနယ်အစည်းအဝေးကပို့ပြီးတော့တိုးတက်မှုရှိသွားမှာပေါ့နော
်အပြစ်ရလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရှစ်ဖွဲ့တွေကတစ်ဖွဲ့ဖြစ်တဲ့ပအိုးမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရဲ့ဥက္ကဋ္ဌ ဥခုံမြင့်ထွန်းကလည်းဥတုဝေလိုပဲအပြည့်ရလက်မှတ်မထိုးထားရသေးတဲ့အဖွဲ့တွေပါရှေ့လုပ်ငန်းစဉ်တွေမှာပါဝင်လာနိုင်မှုဆန္ဒရှိပါတယ
်ပြီးခဲ့တဲ့20ရာစုပြည်လုံးကြီးလာကမတိုင်ခင်တုန်းက NC ကိုလက်မှတ်မရေးထိုးသိပေးမယ်လို့နှစ်ဖက်သဘောတူညီစာချုပ်တွေထိုးထားတဲ့အဖွဲ့ကြီးတွေအနေနဲ့လူသားခင်နိုင်ငံရေးအစိုးရကပါဝင်ရေးကိုကျွန်တော်တို့ဆွေးနွေးခဲ့ကြတာရှိပါတယ်ဒါအစိုးရဘက်သဘောထားရေပေါ်ရသဘောထားကတော့ bilateral agreement နှစ်ဖက်သဘောတူညီရရှိတဲ့သူတွေအနေနဲ့မိမိသက်ဆိုင်ရာလူထုနဲ့ public consultation တွေလူထုပြည်ဆောင်ဆွေးနွေးပွဲတွေလုပ်နိုင်တယ်ဆွေးနွေးနိုင်တယ်သို့တော့အမျိုးသားခင်နိုင်ငံရေးအစိုးရကအထီးတော့မရောက်ဘူးအဲ့ဒီလိုတတ်မှတ်လို့မရဘူးဆိုတဲ့သဘောထားတော့အကြမ်းကြီးပြောတာရှိပါတယ်သို့တော့လည်းပဲအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲမှာတော့ရုပ်ောက်ပွဲမှာ90ဖြစ်စေမ90ဖြစ်စေတရားဝင်ရက်တည်တဲ့ပါတီတွေအကုန်လုံးကဒါမျိုးသားချင်းနိုင်ငံရေးဆွေးနွေးပွဲတွေမှာပါဝင်ခွင့်ကျပါခွင့်ရမှာဖြစ်ပါတယ်အဲ့ဒါလိုပဲကျွန်တော်တို့ NCA ကိုလက်မှတ်မရေးထိုးသေးပါလေပဲ NCA အကျိုးဖြစ်တဲ့နှစ်ဖက်သဘောတူညီချက်လက်မှတ်ထိုးရတဲ့ဒီနယ်အဆင့်ပြည်တော်မျိုးချက်သဘောတူညီချက်ထိုးရတဲ့ဖွဲ့စည်းတွေကတော့လူသားချင်းနိုင်ငံရေးဆွေးနွေးပွဲမှာပါဝင်လာကြဖြစ်နောက်လက်မှတ်ထိုးပြီးတော့ SA မှာပါဝင်လာတဲ့အခြေအနေကိုဟိုရောက်သွားနိုင်တယ်လို့ကျွန်တော်အဲ့လိုဒါကျွန်တော်မျှော်လင့်တာပေါ့လေဒါကြောင့်မို့လို့ဒီ NCA ကိုလက်မှတ်မရေးထိုးသေးပေမဲ့လို့ဒီနယ်အဆင့်ပြည်တော်မျိုးချက်သဘောတူညီချက်လက်မှတ်ထိုးရတဲ့အဖွဲ့တွေကတော့လူသားချင်းနိုင်ငံရေးဆွေးနွေးပွဲမှာပေါင်ခွင့်ရရည်ရတော့ကျွန်တော်ဆက်လက်ဆွေးနွေးရအောင်ပါဖြစ်ပါတယ
်အခုတွေ့ဆုံခဲ့ကြတဲ့ပြင်ဆင်မှုအကြိမ်မြောက်နိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းသုံးသပ်တဲ့အစည်းအဝေးကိုမနေ့စက်တင်ဘာလ16ရက်နေ့ဒီနေ့စက်တင်ဘာလ18ရက်နေ့နှစ်ရက်တာကျင်းပခဲ့ပါတယ်လွတ်တော်တာဝန်ရှိသူတွေနိုင်ငံရေးပါတီကိုယ်စားလှယ်တွေတက်ရောက်ခဲ့တယ်လို့အစိုးရဘက်ကတော့ဒေါက်တာတင်မျိုးဝင်းဦးခင်စောဦးဦးအောင်ကြည်အပါအဝင်တက်မတော်ဘက်ကဒုတိယဗိုလ်ချုပ်ကြီးရာပြည့်အပါအဝင်တက်မတော်တာဝန်ရှိသူတွေတက်ရောက်ခဲ့ပါတယ်အစည်းအဝေးနှစ်ရက်တာအတွင်းမှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေဆက်ပြီးလုပ်နိုင်မှုအဓိကဆွေးနွေးခဲ့ကြပြီးဒီအတွက်အမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲလုပ်ငန်းလမ်းညွှန် TOR ရေးဆွဲနိုင်မယ့်မူတွေကိုလည်းညှိနှိုင်းနိုင်ခဲ့ကြပါတယ်။လာမယ့်နိုဝင်ဘာလဆန်းမှာတော့လူမျိုးအလိုက်အကြောင်းအရာအလိုက်ဒေတာအလိုက်ကိုအခြေခံတဲ့တနိုင်ငံလုံးတိုင်းတာနဲ့အပြစ်ခတ်ရစဲရေးစာချုပ် NCA ကပြဋ္ဌာန်းတဲ့အမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်ဖို့ပဲဖြစ်ပါတယ်ရှင်
။မဆုမွန်တင်ပြတော်တာပါရှင်။ခုတော့ထောင်အောင်ဆန်းစုကြည်ရဲ့ American Key စင်တဲ့ရင်ဖက်အလက်ပေးရအောင်ပါ။ Washington DC ကိုလာရောက်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်အောင်ဆန်းစုကြည်ရဲ့ခီးစင်ဟာအောင်မြင်တဲ့ခီးစင်တစ်ခုလို့မြန်မာအရေးသုံးသပ်သူတွေကပြောဆိုပါရယ်။မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကာလမှာထောင်အောင်ဆန်းစုကြည်နဲ့တိုင်းပြည်မှာဩဇာရှိစေတက်မတော်အကြဆက်ဆံရေးအဆင်ပြေဖို့အတွက် American ရဲ့တန်ခတ်မှုတွေရုပ်သိမ်းရေးကအရေးပါတယ်လို့ဆိုပါရယ်။အပြည့်အစုံကိုမန္တနာချန်ကဆက်ပြောပြပါမယ်ရှင်။
စက်တင်ဘာလ23ရက်နေ့မှာစတင်ခဲ့တဲ့မြန်မာနိုင်ငံရဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ရဲ့ American ခီးစဉ်ဟာမြန်မာအစိုးရတည်လက်ထက်နိုင်ငံခြားဆက်ဆံရေးမှာဗမလာရေးမူဝါဒကိုကျင့်သုံးတယ်ဆိုတာအခိုင်အမာပြသဖို့ဖြစ်တယ်လို့သုံးသပ်ကြသူတွေလည်းရှိသလိုမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့ American ပြည်ထောင်စုရဲ့တန်ခတ်မှုတွေရုပ်သိမ်းရေးတရားဝင်တောင်းဆိုဖို့အတွက်လာရောက်ချင်းဖြစ်တယ်လို့လည်းသုံးသပ်ကြသူတွေရှိပါတယ်။ဒါပေမဲ့လည်း American ခီးစဉ်ဟာအောင်မြင်တဲ့ခီးစဉ်တစ်ခုဆိုတာကိုတော့အားလုံးကလက်ခံကြပါတယ်။ Washington DC Georgetown တက္ကသိုလ်ကမြမရေးကျွမ်းကျင်သူပါမောက်ခဒေးဗစ်စတိုင်းဘက်ကတော့ဒေါအောင်ဆန်းစုကြည်ရဲ့အခုခီးစဉ်အတွင်းမြမနိုင်ငံရဲ့နိုင်ငံခြားရေးမူဝါဒဘယ်လိုရှိတယ်ဆိုတာကိုအခိုင်အမာပြသဖို့ဖြစ်တယ်လို့ဆိုခဲ့ပါတယ
်။ Well, the main goal is to make sure that she has a that Myanmar has a balanced foreign policy that
ဒေါအောင်ဆန်းစုကြည်ရဲ့ American ခီးစဉ်အဓိကရည်ရွယ်ချက်ကတော့မြမနိုင်ငံအနေနဲ့ဟန်ချက်ညီတဲ့နိုင်ငံခြားရေးမူဝါဒမျိုးကျင့်သုံးတယ်ဆိုတာကိုပြသဖို့ပဲလို့ယူဆပါတယ်။တရုတ်ပြည်ကိုလည်းတွားခဲ့တယ်ဥရောပကိုလည်းတွားခဲ့တယ်အမေရိကန်ကိုလာတယ်ကုလသမဂ္ဂကိုလည်းတွားမယ်မကြသေးခင်ကလည်းအာဆီယံဘွဲ့တက်ရောက်ခဲ့တယ်ဒါတွေကိုကြည့်မယ်ဆိုရင်မြန်မာနိုင်ငံအနေနဲ့နိုင်ငံခြားတိုင်းပြည်အစိုးရတွေအားလုံးနဲ့အဟံချက်ညီတဲ့မူဝါဒမျိုးထားရှိတယ်ဆိုတာကိုခိုင်မာကြောင်းပြသတာပါပဲဒါဟာတိတ်ကိုအရေးကြီးတယ်လို့လှုံ့ဆော်တဲ့အရာလည်းဖြစ်ပါတယ
် George Washington တက္ကသိုလ်ကမြန်မာရေးကျွမ်းကျင်သူပါမောက်ခ Christina Fink ကတော့အရင်ကနဲ့မတူတဲ့ဒေါအောင်ဆန်းစုကြည်ရဲ့အခုခီးစဉ်ဟာအောင်မြင်တဲ့ခီးစဉ်တစ်ခုလို့မှတ်ချက်ပေးခဲ့ပေမဲ့တန်ခတ်မှုတွေအားလုံးမယုတ်သိမ်းပေးသေးတဲ့အပေါ်မှာတော့အခုလိုသုံးသပ်ခဲ့ပါတယ
် She wanted to see many of the economic sanctions lifted and those were lifted and I think that's important because
ဒေါအောင်ဆန်းစုကြည်အနေနဲ့စီးပွားရေးတန်ခတ်မှုအတော်များများယုတ်သိမ်းတာကိုမြင်ကျင်တယ်လို့ကျွန်မနားလည်ပါတယ်ရုပ်လဲရုပ်သိမ်းလိုက်ပါပြီ။ဒါအရေးကြီးတယ်လို့ထင်ပါတယ်။ဘာကြောင့်လဲဆိုတော့စစ်ဆိုးရလက်အောက်မှာဒီမိုကရေစီအပြောင်းလဲတွေဖြစ်ပေါ်လာဖို့တန်ခတ်မှုတွေကိုချမှတ်ခဲ့တာပါ။အခုလူလူကရွေးချယ်တင်မြှောက်ထားတဲ့နိုင်ငံရေးပါတီကအစိုးရရဲ့နေရာအများစုကိုထိန်းချုပ်ထားပါတယ်။တခြားအကြောင်းတွေရှိပေမဲ့လည်းအရေးယူတန်ခတ်မှုတွေဟာစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်အဟန့်တားဖြစ်စေတဲ့အကြောင်းရင်းတစ်ခုလည်းဖြစ်နေပါတယ်။ဒါပေမဲ့လည်းစစ်တပ်ကမြန်မာနိုင်ငံရေးမှာအရေးပါနေသေးပဲဖြစ်ပါတယ်။ဒါကြောင့်အမေရိကန်ပြည်ထောင်စုအနေနဲ့လက်နက်တင်ဖို့ရောင်းချမှုလို့တချို့ဒဏ်ခတ်ပိတ်ဆို့မှုတွေကိုဆက်ထားတာဟာအဓိပ္ပာယ်ရှိပါတယ်။ စစ်တပ်ဟာတိုင်းပြည်ကာကွယ်ရေးမှာအရေးကြီးတယ်လို့ဒေါအောင်ဆန်းစုကြည်ကပြောပူပါတယ်။ဒါပေမဲ့လည်းဒီမိုကရေစီအပြည့်အဝရှိတဲ့နိုင်ငံမျိုးမှာဒီကနေ့အချိန်တွေ့ရသလိုစစ်တပ်ကနိုင်ငံရေးအာဏာကိုရယူမထားသင့်ပါဘူး။ဒီအတွက်စစ်တပ်ကိုပစ်မှတ်ထားတဲ့တံခတ်မှုမျိုးအထူးသဖြင့်လက်နက်အရောင်းအဝယ်ကိုတားမြစ်တာမျိုးကဆက်ရှိနေတာပါ။
ပမောက်ကဒေးဗစ်စတိုင်ဘတ်ကတော့ဒီမိုကရေစီအတွင်းကူပြောင်းရေးကာလမှာတက်မရော်နဲ့ဆက်ဆံရေးအဆင်ပြေဖို့ဆိုရင်အမေရိကန်ရဲ့ဒဏ်ခတ်မှုတွေဖယ်ရှားရေးဟာဒေါ်အောင်ဆန်းစုကြည်အတွက်လိုအပ်တယ်လို့ယူဆပါတယ
် I think that listening showing that she has something out of this trip is very important and the most important thing is the sanctions
အခုခီးစဉ်ကနေတခုခုထွက်ပေါ်လာတဲ့ဆိုတာကိုပြသနိုင်ဖို့အရေးကြီးတယ်လို့ထင်ပါတယ်ဒီအထက်မှာအရေးကြီးဆုံးကတော့တန်ခတ်ပိတ်ဆို့မှုဟာသူ့အနေနဲ့စစ်တပ်နဲ့ဆက်ဆံရေးကောင်းကျင်နေဆိုရင်မြန်မာစစ်တပ်ပေါ်အမေရိကန်ကတန်ခတ်အရေးယူမှုတွေကိုဖယ်ရှားအောင်လှုပ်ဆောင်တာကသူ့အတွက်အများကြီးထောက်ကူဖြစ်စေနိုင်ပါတယ်
။ဒါပေမဲ့လည်းမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့တန်ခတ်ပိတ်ဆို့မှုတွေအားလုံးရုပ်သိမ်းဖို့ကတော့အချိန်ယူရလဲဦးမှာဖြစ်ပြီးမြန်မာနိုင်ငံမှာစစ်တပ်ကရေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆွဲနိုင်ပြီးတိုင်းရင်းသားလက်နက်ကိုင်တွေနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုမှာတိုးတက်မှုတွေရှိလာမယ်ဆိုရင်တော့ကျန်နေသေးတဲ့တန်ခတ်မှုတွေကိုအမေရိကန်ပြည်ထောင်စုကဆက်ပြီးဖယ်ရှားပေးသွားနိုင်ပါတယ်လို့လည်းသူတို့ကသုံးသပ်ခဲ့ကြပါတယ်။ဒေါ်အောင်ဆန်းစုကြည်ကတော့ဒီကနေ့မှနယူးယောက်မှာရှိတဲ့မြန်မာမိသားစုဝင်တွေနဲ့တွေ့ဆုံဖို့ရှိတယ်လို့ Harvard တက္ကသိုလ် Foundation ကချီးမြှင့်မဲ့2016ခုနှစ်လူသားချင်းစာနာမှုဆိုင်ရာဆု Harvard Humanitarian of the Year ဆုကိုလက်ခံရယူဖို့ရှိပြီးစက်တင်ဘာလ19ရက်နေ့ကျရင်တော့နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှကျင်းပမဲ့ဒုက္ခသည်နဲ့ရွှေပြောင်းအခြေချနေထိုင်သူများဆိုင်ရာကုလသမဂ္ဂဆွေးနွေးပွဲကိုတက်ရောက်မှာဖြစ်ပါတယ်စက်တင်ဘာလ21ရက်နေ့မှာတော့ကုလသမဂ္ဂအထွေထွေညီလာခံမှာမိန့်ခွန်းပြောကြားမှာဖြစ်ပါတယ်ရှင်
မနနာချမရှင်ခုတစ်ဆက်တည်းမြန်မာအပေါ်တန်ခတ်မှုတွေရုပ်သိမ်းလိုက်တဲ့အမြင်တွေကိုတင်ပြပါမယ်။အမေရိကန်ကမြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့အရေးယူတန်ခတ်မှုတွေရုပ်သိမ်းပေးပို့လုပ်နေရဟာအချိန်စောလွန်လွန်သေးတယ်လို့မြန်မာကြောက်စိန်လုပ်ငန်းနောက်ွယ်ကလျှို့ဝှက်မှုတွေကိုဖော်ထုတ်တင်ပြခဲ့တဲ့ Britain အခြေစိုက် Global Witness လူခွင့်ရေးအဖွဲ့ကြီးကပြောကြားလိုက်ပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ဒေါက်ခင်မျိုးသက်ကပြောပြပေးမှာပါ။
အခုအမေရိကန်နိုင်ငံကိုရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဝါရှင်တန် DC ခီးစံအတွင်းအမေရိကန်သမ္မတဘရက်အိုဘားမားနဲ့တွေ့ဆုံပြီးမှပဲမြန်မာနိုင်ငံပေါ်မှာချမှတ်ထားတဲ့အရေးယူတန်းခတ်မှုတွေရုပ်သိမ်းပေးဖို့အတွက်လှုပ်ဆောင်နေပြီဖြစ်ကြောင်းသမ္မတကပြောကြားခဲ့ပါတယ်ဒီလိုရုပ်သိမ်းပေးတာဟာအချိန်မတန်သေးတဲ့အတွက်တိတ်ကိုစိုးရင်ကြောင်းမြန်မာကြောက်စင်းလုပ်ငန်းနောက်ွယ်ကလူခွင့်ရေးချိုးဖောက်မှုတွေတဘာဝပတ်ဝန်းကျင်ပျက်စီးမှုတွေနဲ့မတရားအမျက်ထုတ်နေကြသူတွေအကြောင်းအစိုးရခန်းစားရေးသားဖော်ထုတ်ခဲ့တဲ့ Britain အခြေစိုက် Global Witness အဖွဲ့ကဂျူမန်ကူဘာက VOA ကိုပြောပါတယ
် We're very concerned by President Obama's decision to take sanctions off sectors
မြန်မာနိုင်ငံကကြောက်စင်းလုပ်ငန်းနဲ့ပတ်သက်ပြီးတော့တန်းခတ်အရေးယူထားမှုကိုသမ္မတ Obama ကဖယ်ရှားပေးလိုက်တာအတွက်ကျွန်တော်တို့အလွန်ပဲစိုးရိမ်ပါတယ်ဒီအတိုင်းပဲကျမတို့အဖွဲ့ကဒီလုပ်ငန်းနဲ့ပတ်သက်ပြီးတော့နှစ်ရှည်လများစုံစမ်းနေခဲ့တဲ့နေရာမှာ2014ခုနှစ်တနှစ်ထဲမှာဒီလုပ်ငန်းကရတဲ့ငွေဟာဒေါ်လာတန်ပေါင်း3,100လောက်ရှိနေတာကိုတွေ့ရတာပါဒီလုပ်ငန်းကိုထိန်းချုပ်နေတဲ့လူတချို့ကလည်းအခုထိနိုင်ငံထဲမှာပဲရှိနေပါတယ်သူတို့တွေအတွက်တန်ခတ်အရေးယူမှုကသာတကယ်အရေးပါသလိုဒီလုပ်ငန်းမှာထင်သာမြင်သာရှိအောင်ရောဒီလုပ်ငန်းတိုးတက်လာအောင်နဲ့ဒီဒေသခံတွေအတွက်ပါလှုပ်ပေးနိုင်ပါတယ်ဒီလိုမျိုးထိရောက်မှုရှိနေတာကိုသမ္မတအိုဘားမားကဘာကြောင့်ရုပ်သိမ်းပေးလိုက်ရတာပါလဲအခုချိန်ဟာတိတ်ကိုစောနေပါသေးတယ်တကယ်ဆိုရင်ပြုပြင်ပြောင်းလဲမှုတွေတေချာလုပ်ပြီးတော့မှရုပ်သိမ်းပေးသင့်ပါတယ
်အခုလိုအချိန်မတန်သေးပဲအရေးယူမှုတွေကိုရုပ်သိမ်းပေးခဲ့တဲ့အမေရိကန်အနေနဲ့မြန်မာနိုင်ငံအတွက်တကယ်တမ်းကူညီခြင်းနဲ့ဆိုရင်ဒီကြောက်စင်းလုပ်ငန်းအတွက်ထောက်ကူဖြစ်စေမယ်ပံ့ပိုးမှုတွေလုပ်ဖို့အတွက်အစီအစဉ်တွေကိုချပေးသင့်ပါတယ်လို့လည်းပြောပါတယ်
The sanctions have there's been an announcement that they will lift sanctions but the sanctions haven't actually been lifted yet
အခုချိန်ဟာတန်ခတ်မှုတွေရုပ်သိမ်းပေးမယ်လို့သာကြေညာသေးတာပါတကယ်မရုပ်သိမ်းသေးပါဘူးဒါကြောင့်မလို့ American အစိုးရအနေနဲ့ကြောက်စင်းလုပ်ငန်းမှာတကယ်တမ်းပြုပြင်ပြောင်းလဲလာအောင်မြန်မာနိုင်ငံအတွက်ဘာတွေလုပ်ပေးသင့်တယ်ဆိုတဲ့အစီအစဉ်တွေပါချမှတ်ရမှာဖြစ်ပါတယ်ဒါရင်မကပါဘူးနိုင်ငံတကာကလာရောက်ရင်းနှီးမြှုပ်နှံသူတွေကိုပါမြန်မာနိုင်ငံအတွက်ထိခိုက်မှုမရှိစေတဲ့ရင်းနှီးမြှုပ်နှံမှုတွေလုပ်စေရမှာဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့အခုမြန်မာနိုင်ငံမှာအာဂရိလိုက်စားမှုတွေကအထူးသဖြင့်ဒီကြောက်စိမ့်လုပ်ငန်းအတွက်ရှိနေတော့မလို့ပါ
။ကြောက်စိမ့်အပါအဝင်ကြောက်မြက်လုပ်ငန်းတွေအတွက်လောက်ကွက်300ကျော်ကိုနောက်ထပ်တက်တန်းထပ်ပြီးတိုးမပေးဖို့အတွက်တဘောင်းဝဝင်းကျန်ထိန်းသိမ်းဝင်ကြီးဌာနကအမိန့်ထုတ်ပြန်ခဲ့တဲ့အပါအဝင်ဒေသရင်းတရားဥပဒေစိုးမိုးမှုအတွက်ပါမြန်မာအစိုးရအသစ်ကအရေးယူလှုပ်ဆောင်လာနေတာတွေ့ရပါတယ်။အမေရိကန်နိုင်ငံကိုရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံဒေါ်အောင်ဆန်းစုကြည်ကလည်းမြန်မာနိုင်ငံဟာအခုခါမှာကိုယ့်ခြေရောက်ပေါ်ကိုယ်ရပ်နိုင်ပြီမို့အရေးယူတန်းခတ်မှုတွေမလိုတော့ဘူးလို့ကြက်တဲ့ပရင်းနေမှာပဲအမေရိကန်ထိတ်တန့်လွှတ်တော်အမတ်တွေကိုပြောကြားခဲ့တာပါ။ဒါကြောင့်အမေရိကန်ဘက်ကအရေးယူတန်းခတ်မှုတွေမလိုတော့ဘူးလို့မထင်ဘူးလားလို့မေးကြည့်တဲ့အခါမှာတော့
Of course, and Aung San Suu Kyi and the new government have already started to stand on their own. They have
already Aung San Suu Kyi and Soya de ga ko chi raw paw ko yet pi lo pyu yin pyaung le mu re sa lo ni da ba. Di lo ngae ma twi ya de yu baw twi ko le pait pho lo ni da ma lo. Di lo lou saung na ha tait ko yee ba de to tet mu phit ba de. Pyatana ga pyaung le chin ni de pyaung le mu re ga de ga ma phit de da ba. Di lo chein ma dan khae yee yu mu re ga de ga a thauk ku pe nai ma de.တကယ်လို့သာတန်ခတ်အေးအေးယူမှုတွေကိုနည်းနည်းဆက်ထားလိုက်မယ်ဆိုရင်ပြောင်းလဲဖို့လက်ရှိလှုပ်ဆောင်နေရတဲ့အလုံးအတွေပိုကောင်းအောင်လုပ်နိုင်တဲ့အခွင့်အလမ်းတွေရရှိလာမှာဖြစ်ပါတယ်
။ American အစိုးရအနေနဲ့အရင်အာဏာရှင်ဟောင်းဗိုလ်ချုပ်မှုကြီးတန်းရွှေလိုလူတွေချောက်ဆင်းလုပ်ငန်းမှာအဓိကချက်ဆနေတဲ့ဗိမ်းပြင်ဝေလျှောက်ခန်းတို့လိုလူတွေနဲ့ပတ်သက်ပြီးပြည်ဝင်ခွင့်ဗီဇာပိတ်ပင်တာနဲ့တခြားတက်နိုင်တဲ့တားမြစ်မှုတွေကိုလှုပ်ဖို့ဒေါန်ဆန်းစုကြည်ဆန္ဒပြုထားတဲ့နိုင်ငံတွင်ပွန်လင်းမြင့်တမှုရှိစေဖို့အတွက်ပံ့ပိုးမှုတွေလှုပ်ပေးဖို့ကျောက်စင်းနဲ့တခြားကျောက်မြေရနာလုပ်ငန်းအတွက်မူပေါင်းချမှတ်ရမှာကူညီရင်းဒေသခံတွေအတွက်အကျိုးရှိလာစေဖို့တွေကိုအမေရိကန်အစိုးရဘက်ကနေကြက်မှတ်ပြီးတာဝန်ခံတာဝန်ယူမှုရှိတဲ့ရင်းနှီးမြှုပ်နှံသူတွေပဲမြန်မာနိုင်ငံတွင်ဝင်ရောက်လာစေဖို့အတွက်အကူအညီတွေပေးနိုင်ပါတယ်လို့လည်း Miss Juman Kuba ကပြောပါတယ်
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဟာနိုင်ငံခေါင်းဆောင်ဒူအနေနဲ့ပထမဆုံးအကြိမ်ဖြစ်အနောက်မြန်မာကြီးနိုင်ငံတွေစီကိုခရီးထွက်ပါတယ်။မြန်မာနိုင်ငံဒီမိုကရေစီပြည်ပြင်ပြောင်းလဲရေးငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးလုပ်ငန်းတွေမှာဒီနိုင်ငံကြီးတွေရဲ့အခန့်ကဏ္ဍပေါ်ကျွန်တော်တို့သောတာရှင်တွေဘယ်လိုနားလဲပါသလဲ။မြန်မာနိုင်ငံငြိမ်းချမ်းတာယာဝါပြောရေးမှာဒီနိုင်ငံကြီးတွေအနေနဲ့အဓိကအခန့်ကဏ္ဍကဆက်ရှိနေတယ်လို့လက်ခံထားကြပါသလား။အခုလာမယ့်စနေညဒိုင်းလေလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာပါဝင်ဆွေးနွေးကြတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VO ရဲ့ဖုန်းနံပါတ်က1-239-382-999လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။ဒီကနေ့ည9:00တိုင်းလေးလိုက်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။သောတာရှင်များရှင်အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဟာနယူးယောက်မြို့မှာမြန်မာအတိုင်းဝိုင်းနဲ့ဒီကနေ့စနေနေ့မနက်9နာရီခွဲမြန်မာစံတော်ချိန်ည8နာရီမှာတွေ့ဆုံဖို့ရှိပါတယ်။ဒီလိုတွေ့ဆုံနေတာကိုကျမတို့ VOA မြန်မာပိုင်းရဲ့ Facebook ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Facebook မှာ VOA Burmese News လို့ရိုက်လိုက်ရင်ကျမတို့ရဲ့ Facebook စာမျက်နှာကိုရောက်သွားမှာပါ။စာလုံးပေါင်းကတော့ VOA နောက်တစ်လုံးက BURMESE နဲ့နောက်ဆုံးတစ်လုံးက NEWS ဖြစ်ပါတယ်။စောင့်မျှော်ကြည့်ရှုကြပါအောင်ရှင်။နောက်နှစ်နာရီမှာထုတ်လွှင့်မယ့်ညပိုင်းရေဒီယိုအစီအစဉ်မှာလည်းဒီတွေ့ဆုံပွဲအကြောင်းသတင်းတင်ဆက်ပေးသွားအောင်မှာပါ။ခုတော့သတင်းအချင်းချုပ်ကိုကိုရနိုင်ကပြောပြပေးပါအောင်ရှင
်။အမေရိကန်နဲ့ရုရှားဆိုရတောင်းဝန်ရှိသူတွေကတပ်တန်းတပတ်သာရှိသေးတဲ့ Syria ပြည်ရဲ့စာချုပ်ကိုထတ်တိုးသွားဖို့ဆန္ဒရှိနေပြီးစီးရီးယားနိုင်ငံအတွက်အကူအညီတွေပေးဖို့ကိစ္စကိုတော့မစတင်ရသေးဘူးလို့တောက်ကြနေကအတီးပြပြောကြားလိုက်ပါတယ်။လေဘိုမျိုးအတွက်အသေးအံလိုအပ်နေတဲ့အရေးပေါ်အကူအညီတွေကိုတည်ဆောင်လာတဲ့ trucker အဆင့်40ဟာတူရကီနယ်ဇက်ကအောက်ခွန်ထူးစစ်ဆေးဂိတ်မှာရပ်နေရပြီးတော့အဲ့ trucker တွေရှေ့ဆက်သွားခွင့်မပေးဘဲတားထားရတဲ့ပတ်သက်ပြီးတော့အမေရိကန်ကစီးရီးယားဆိုရကိုပြစ်တင်ရှုတ်ချလိုက်ပါတယ်။ရုရှားဆိုရဝင်ရောက်နေရာယူထားတဲ့ Ukraine နိုင်ငံ Crimea ဒေသမှာတနင်္ဂနွေနေ့မှာကျင်းပမဲ့ရုရှားလက်တော်ရွေးကောက်ပွဲရလဒ်ကိုအတိအမှတ်ပြုမှာမဟုတ်ဘူးလို့အမေရိကန်ပြည်ထောင်စုကပြောလိုက်ပါတယ် Crimea ဒေသဟာ Ukraine နိုင်ငံရဲ့တသိတ်တသိသာဖြစ်ပြီးတော့ရုရှားက Crimea ဒေသကိုထိန်းချုပ်ထားသမျှကာလပတ်လုံးဒီကိစ္စနဲ့ပတ်သက်ပြီးရုရှားဘက်မှပိတ်ဆို့မှုတွေဆက်ပြီးတော့ထားရှိမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ် John Kirby ကပြောပါတယ်အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာနယူးယောက်မြို့ကိုရောက်ရှိနေပြီးတော့အဲ့မှာရှိတဲ့မြန်မာအတိုင်းဝိုင်းနဲ့ဒီကနေ့တွေ့ဆုံသွားဖို့ရှိပါတယ်အဲ့နောက်တော့ဒေါက်တာဆန်းစုကြည်ဟာ Boston မြို့ကိုဆက်လက်ခီးထွက်ခွာမှာဖြစ်ပါတယ်ခင်ဗျာ
တရင်ချင်းချုပ်ကိုကိုရနိုင်ကပြောပြပေးခဲ့တာပါဒီညနေအတွက်စီစဉ်ထုတ်လို့ရမှုကမဆူမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Twits ဖြစ်ပါတယ် VOA American အသံညာဘက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:30အထိလိုင်းဒိုမီတာ24 kHz 11.33 ညလိုင်းဒိုမီတာ25 kHz 11.665လိုင်းဒိုမီတာ51 kHz 5955ရုကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါပါသောတာရှင်များနေ့တကွာမြန်မာပြည်သူပြည်သားအပေါင်းအားလုံးရှင်လန်းပါစေရှင် VOA ကိုအားပေးနာစေတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလောပါ
This program has come to you from the Voice of America, Washington.